ရာဝတီတိုင်းတွင်မှရေပေးတံခံရသူလူပေါင်း၄သိန်းအတွက်အရေးပေါ်စားနပ်ရိက္ခာထောက်ပံ့မှုလိုအပ်နေတယ်လို့တိုင်းဒေသကြီးအစိုးရကပြောဆိုပါတယ်။ဒါပြင်လေဧက၃သိန်းကျော်ရေပေးတင့်နေမှုကနေပြန်လည်ထူထောင်ရေးအတွက်လည်းအကူအညီတွေလိုအပ်မဲ့ကြောင်းပြောပါတယ်။လက်တလောရေပေးတွေ့နေတဲ့ရာဝတီတိုင်းအခြေအနေနောက်ရေပြန်ကျလာတဲ့ဒေသတွေကပြန်လည်ထူထောင်ရေးအခြေအနေတွေကိုမတ်သိန်းကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံအထက်ပိုင်းတလွှားမှာရေပြန့်ချလာပြီးမြဲအောက်ပိုင်းဒေသအေရဝတီတိုင်းမှာတော့လူပေါင်း၄သိန်းကျော်ရေပေးတွေ့နေကြပါတယ်။မြို့နယ်ပေါင်း18မြို့နယ်ရေပေးတွေ့နေပြီးကယ်ဆယ်ရေးစခန်း250ကျော်ဖွင့်လှစ်ထားရဆဲဖြစ်တယ်လို့အေရဝတီတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးအေးကျော်ကပြောပါတယ
်။ရေပေးတင်လာတော့ဟို18မြို့နယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ကတော့ဟို97မြို့နယ်မှာတော့ကယ်ဆယ်ရေးစခန်းတွေလက်ရှိရှိသေးတာပေါ့။ကလေးစံကတော့17မြို့နယ်မှာတော့တကြီးကျွန်တော်တို့က258ခုနဲ့အဲဒီမှာစကမ်းမှာအားလုံးလူကြီး4,931တယောက်တော့ကျွန်တော်ရှိပါသေးတယ်ဗျာ
။အီယာဝတီတိုင်းအတွင်းရေပေးကြောင့်စဘာဆက်ဧကပေါင်း၄သိန်းနီးပါးရေမြုပ်ခဲ့တာမှာဧက9000ကျော်လုံးဝပျက်စီးခဲ့တယ်လို့လည်းတိုင်းဒေသကြီးအစိုးရအဖွဲ့အတွင်းရင်းမှုကပြောပါတယ်။ရေပြန့်ချလာပြီဆိုပေမဲ့တချို့ဒေသတွေမှာစိုးရင်ရေမှတ်မှာရှိနေသေးဖြစ်ပါနဲ့။အဆိုအရဆုံးကတော့ဟင်္ဒရာခရိုင်ဖြစ်ပြီးအရေးပေါ်စားနပ်ရိက္ခာလိုအပ်ချက်တွေလည်းရှိနေတယ်လို့သူကပြောပါတယ
်။အဲလုံတော့ရဆိုတော့ကျွန်တော်လက်တလုံးပေါ့ဗျာကျွန်တော်တို့မြို့နယ်တွေလိုက်ပြီးတော့ကယ်ဆယ်ရေးပစ္စည်းတွေကတော့သူ့ဘဝသူအလှူရှင်တွေကတော့တောက်လျှောက်ပေါ်သွားနေတယ်လို့ကျွန်တော်လုပ်ငန်းရှင်တွေလည်းမြို့နယ်လိုက်ကျွန်တော်ပုတ်ပြတ်တောင်းမှုတွေလုပ်ငန်းရှင်တွေတောက်လျှောက်မြို့နယ်မှာထိုင်ပြီးတော့တောက်လျှောက်လုပ်ပေးနေရရှိတယ်။နေ့စဉ်ကားကြီးကားမဲ့တို့တွေနဲ့အဲတူတိုင်းရှိပါတယ်။ဒီကတော့ဗျာကျွန်တော်တို့ကတော့ဟိုကြနဲ့ကြတယ်လို့တော့ပြောရမှာပေါ့လေကြတယ်အနေအရောက်တော့တိတ်မဆိုးရတော့တချို့အိနောက်ရုပ်ကယ်ဆယ်ရေးမှာကျွန်တော်တို့စခန်းမှာနေရတဲ့ချို့လည်းပြန်ရောလေဒါပေမဲ့ရေရတော့မကြသေးပါဘူးအန်နေအဆိုးရေမှတ်တော့ချို့နေရာတွေရှိနေပါသေးတယ်ချို့ရေတွေရှိနေတဲ့နေရာတွေရှိနေပါသေးတယ်အကုန်လုံးတော့ကြပြီးတော့မပြောနိုင်တော့ဒါပေမဲ့အရင်ကတော့တိတ်ဆိုးအောင်ဆိုးနေရာရင်ရှိနေတာကျွန်တော်လေလေကျက်စီးတာအေးခုနတော့ပေါ့ဗျာရေပေးတဲ့အတွက်သာသာအဝိထိန်လူနေတာဒါရောအခုတည်းရှိနေပါသေးတယ်ဗျာ
လက်တလုံးမှာတော့အရာဝတီတိုင်းအတွင်းမှာပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်ကြီးတွေဦးဆောင်ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေသလိုနိုင်ငံတကာနဲ့အရက်ဖက်အဖွဲ့အစည်းတွေထံကအကူအညီတွေလည်းရရှိနေတာဖြစ်ပေမဲ့အကူအညီတွေကတော့လိုအပ်နေသေးဖြစ်ပါတယ်ရေပြန့်ချလာတဲ့ပြည်내နဲ့တိုင်းဒေသကြီး၁၁ခုတို့မှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပြီဖြစ်ပေမဲ့ကျေးလက်ဒေသတွေကရှင်ဖုံးသွားတဲ့လေယာဉ်တွေနဲ့ကျေးရွာတွေပြန်လည်ထူထောင်ရေးကတော့အခက်တွေ့နေသေးဖြစ်ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဦးချွန်ဟရဲကတော့ပြန်လည်ထူထောင်ရေးကာလအခက်အခဲတွေကိုအခုလိုပြောပါတယ
်။နေဒီမှာလည်းဖုံးလွှမ်းတာပေါ့။နေဒီမှာတော့အဓိကတော့သူတို့လေဒီမှာဖုံးလွှမ်းနေတော့အဲ့ဒါချက်ချင်းတွေကစိုက်ပျိုးအတက်မွန်ကြောင်လို့လို့မြင်အဲ့ဒါတော့အဓိကစောင့်ပေးနေတယ်အဓိကအဲ့ဆွမ်းနော်နေကိုဆင်းနေနေတာကိုလုံးနေတာကိုအတမွန်ချောင်းမဲလို့ရတယ်အတမွန်ချောင်းဆိုတဲ့နေရာမှာလေယာဉ်ပြန်လောက်ပေးနိုင်ဖို့ဒီထွင်ပြီးတော့လေယာဉ်တွေပြန်ဆိုက်ပြီးပြန်လောက်ပေးနိုင်ဖို့အဲ့ဒါကိုပဲအဓိကလိုအပ်ပါတယ်ကျန်တာတော့အထွေထူးဆူဆူဝါးရေးမရှိတော့ပါဘူး
နိုင်ငံတော်ဝန်ပြည်내နဲ့တိုင်းဒေသကြီး12ခုတို့မှာလာနေချီကြာမြင့်တဲ့ရေကြီးမှုကြောင့်လူပေါင်းတသန်းခွဲကျော်ဘေးဒုက္ခရောက်ခဲ့ပြီးတေဆုံးသူဟာဆိုရင်138ဦးထိရှိခဲ့ပြီလည်းဖြစ်ပါရဲ့ရှင်